ော်ရှင်ဗျာဒီသတင်းမှပြည်စည်းပွားရေးကဏ္ဍမှာကျွန်တော်ကျော်စောညွန့်နဲ့ဦးချော်ချော်သိန်းတို့ကအမေရိကန်ပြည်အောင်စုကထုတ်ပြန်လိုက်တဲ့မမျှတာတဲ့စုံစွဲရေးအတားအဆီးစင်းများနဲ့ပတ်သက်ပြီးတင်ပြမှာဖြစ်ပါတယ်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီးရဲ့ရုံးကနေဖြင့်အမေရိကန်ရဲ့ကုန်သွယ်ရေးအကျိုးစီးပွားတွေကိုထိခိုက်စေတဲ့အဟံအတားအတားအဆီးတွေကိုနိုင်ငံပေါင်း62နိုင်ငံကပြုလုပ်နေတယ်ဆိုတဲ့အစီရင်ခံစာတစ်စောင်ကိုဒီသတင်းမှအတွင်းမှာထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကိုဦးကျော်ကျော်သိန်းကပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ဦးကျော်စောညာခင်ဗျာအမေရိကန်ပြည်ထောင်စုရဲ့ပို့ကုန်တွေတင်ပို့ရမှာအတားအဆီးတွေကိုမတရားသဖြင့်ပြတ်ထန်းထားတဲ့နိုင်ငံပေါင်း62နိုင်ငံရှိပါတယ်ဒီ62နိုင်ငံစီးရင်ရဲ့ထိပ်ပိုင်းမှာတရုတ်ပြည်လည်းပါဝင်ပါတယ်အထူးသဖြင့်ရုပ်ရှင်ဒေဂီတာဆော့ဖ်ဝဲထုတ်လုပ်မှုတို့မှာတရုတ်ပြည်ဟာပုဂ္ဂလိကမူပိုင်ခွင့်တွေကိုအလေးမထားဘဲဥပဒေကိုအလုံလောက်ပြတ်ထန်းပေးခြင်းလည်းမရှိပါဘူးတရုတ်ပြည်ဟာအမေရိကန်ကုန်ပစ္စည်းတွေတင်ပို့တဲ့နိုင်ငံတွေထဲမှာသတ္တုဒ္ဒအကြီးမားဆုံးနိုင်ငံဖြစ်ပါတယ်ဒါအပြင်ဥရောပတိုက်ကလေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Airbus ကုမ္ပဏီကိုခီးတဲ့လေယာဉ်ကြီးတွေတိစောက်ရမှာအစိုးရတွေကအကူအညီအထောက်ပံ့ငွေတွေထုတ်ပေးခွင့်ပြုထားတဲ့ EU ဥရောပသမဂ္ဂကိုလည်းဒီအစီရင်ခံစာကပြစ်တင်ဝေဖန်ထားပါသေးတယ်ဒါအပြင်အမေရိကန်ကတင်ပို့တဲ့အမဲသားတွေကိုဂျပန်ဈေးကွက်ကလက်မခံဘဲတင်သွင်းခွင့်ပိတ်ထားတဲ့အတွက်ဂျပန်နိုင်ငံကိုလည်းအစီရင်ခံစာကဝေဖန်ထားပါသေးတယ်ဒီအစီရင်ခံစာဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆက်လက်ရရှိရေးအတွက်အရေးကြီးလိုအပ်တဲ့အစီအမံတစ်ခုလည်းဖြစ်ပါတယ်အမေရိကန်ဈေးကွက်တွေပိုပြီးပွင့်လာဖို့နဲ့ကုန်သွယ်ရေးအတားအဆီးတွေကိုလျှော့ချဖို့စီမံချက်ရဲ့တစိမ့်တစိမ့်တလည်းဖြစ်ပါတယ
်တရုတ်ပြည်ကပုဂ္ဂလိကမူပိုင်ဥပဒေတွေမှာအားနည်းချက်ရှိနေတာကိုအမေရိကန်ပြည်ထောင်စုကစိုးရိမ်လျက်ရှိပါတယ်နောက်ပြည်နိုင်ငံသားယင်းဤမြုံနာမှုတွေကိုတရုတ်ပြည်ဟာပိုးပြီးတော့ပုံမအားပေးဖို့လဲလိုအပ်တယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးကာလော့စ်ဂူတာရစ်ကအခုလိုပြောပြပါတယ
် The reality of trade with China continues to fall shortof the tremendous potential that this country has.
အမေရိကန်ပြည်ထောင်စုမှာကုမ္ပဏီပေါင်းများများစွာလာရောက်လုပ်ကိုင်နေကြပေမဲ့လည်းတရုတ်ပြည်ရဲ့ကုန်သွယ်မှုမတော့ကုမ္ပဏီတွေဟာလိုအပ်တဲ့ဖြည့်ဆည်းမှုတွေကိုလုပ်ဖို့ရန်အများကြီးကိုလိုအပ်နေပါသေးတယ်။အမေရိကန်ပြည်ထောင်စုကတင်သွင်းတဲ့မော်တော်ယဉ်အပိုပစ္စည်းတွေအပေါ်မှာအကောက်ခွန်တွေကိုမတရားကြီးတင်ထားတဲ့တရုတ်အစိုးရအပေါ်မှာလည်းအမေရိကန်ပြည်ထောင်စုကတရားဝင်တိုင်တန်းချက်ဖွင့်ထားပါတယ်။တရုတ်ပြည်ဟာအမေရိကန်ပြည်ထောင်စုအပြင်ဥရောပသမဂ္ဂ EU နဲ့လည်းမော်တော်ယဉ်အပိုပစ္စည်းတင်သွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးပြဿနာတက်နေပါသေးတယ်။တရုတ်ပြည်ကပြဋ္ဌာန်းတဲ့သူတို့ရဲ့မော်တော်ယဉ်အပိုပစ္စည်းတွေအပေါ်မှာပြဋ္ဌာန်းထားတဲ့အခွန်အခတွေဟာအစမတန်များပြားလွန်းလို့အမေရိကန်နဲ့ EU သမဂ္ဂကကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးထံစဉ်းစားပေးဖို့မေတ္တာရပ်ခံထားခြင်းဖြစ်ပါတယ်။ဒီအတွက်တရုတ်ပြည်ကဝန်ထဲချောင်းပြောပါတယ်။အမေရိကန်နဲ့ EU ကုန်သွယ်ရေးရရှိတွေဟာဒီကိစ္စကိုကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးနဲ့အတူတရုတ်ကပါဝင်ဆွေးနွေးဖို့ရန်ကုန်လဲဖိတ်ခေါ်ထားပါလေ။ဖိတ်ကြားချက်ကိုပီကင်းကစိတ်ပါလက်ပါနဲ့စဉ်းစားပြီးမယ်အကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဖြေကြားပါလေ။ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးရဲ့ဥပဒေသားများအရအမေရိကန်နဲ့ EU ရဲ့မေတ္တာရပ်ခံချက်ကိုတရုတ်ပြည်ကဆယ်ရအတွင်းမှာအဖြေပေးတုံ့ပြန်ရမှာဖြစ်ပါလေ။နောက်ပြီးရပ်ပေါင်း30အတွင်းမှာစတင်ညှိနှိုင်းမှုကိုပြုကြရမှာဖြစ်ပါလေ။တကယ်လို့ရပောင်း60ပြည်လို့မှနှစ်ဦးနှစ်ဖက်ပြည်လည်မှုမရရှိဘူးဆိုရင်ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးရဲ့ခုံတဘာပတိအဖွဲ့ကဆုံးဖြတ်ချက်တရချပေးပါဆိုပြီးနှစ်ဖက်အဖွဲ့များကတောင်းဆိုနိုင်တယ်လို့လည်းသိရပါတယ်။တရုတ်ပြည်ကအဲ့ဒီလိုလှုပ်လိုက်တဲ့အတွက်အမေရိကန်နဲ့အတူတခြားနိုင်ငံသားကကာကုန်ပဏီတွေဟာတရုတ်ဈေးကွက်မှာမရှင်းနိုင်အောင်ဖြစ်နေရပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဆိုရင်ပူပါမှုတွေကိုတရုတ်ပြည်ကမဖြေရှင်းပေးနိုင်မှုဆိုရင်တရုတ်ပြည်ဟာကုန်သွယ်ရေးမှာအထူးကြံဘွားကိုရောက်ရှိသွားနိုင်တယ်လို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီးကာလော့စ်ဂူတာရစ်ကအခုလိုသတိပေးပြောကြားပါတယ
် There is a real protectionist and isolationist sentiment creeping up evolving emerging in our country
ကျွန်တော်တို့ရဲ့နိုင်ငံတွင်းမှာပဲကိုကျိုးကာကွယ်စည်းပွားစောင့်ရှောက်ဖို့လိုအပ်တဲ့စိတ်ဓာတ်တွေကိုဘာသာကိုတကားပိတ်စည်းပွားရေးလှုပ်လို့တဲ့စိတ်ဓာတ်တွေဟာတပွားပွားစတင်ပေါ်ပေါက်လာနေပြီဖြစ်ပါလေ။ဒါဟာကဘာနဲ့ကုံသွယ်စည်းပွားလုပ်ဆောင်ရမှာကောင်းမြတ်တဲ့ကိစ္စရပ်ပြီးတော့မဟုတ်ပါဘူးလို့ဝန်ကြီးကာလော့စ်ကသတိပေးချက်ကိုအင်ကြားရင်းဒီသတင်းပါတွေစည်းပွားရေးဌာနကိုဒီမာရင်ညှနာပြန်ပြပါခင်ဗျာ။